ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။မင်္ဂလာပါတူတူမလေးတို့ရေဒီပတ်ကြည်မေအစီအစဉ်မှာပြန်တွေ့ရလို့အမတန်မှပဲဝမ်းသာလှပါတယ်ကွယ်။ကြည်မေတို့ဒီနေ့အစီအစဉ်မှာတို့တွေမထားအပ်တဲ့စိတ်ထားတစ်ခုဖြစ်တဲ့ဒေါသအကြောင်းကိုပြန်လဲဆင်ញင်ကြည့်ရအောင်နော်။မင်းတို့သတိပြုကြမလားမသိဘူး။ဒီလောကကြီးမှာဒေါသအလျောက်လုတ်ကင်တဲ့အမှုကိစ္စမှန်သမျှဟာအမှားမှအရင်းရင်းတွေဖြစ်ပြီးပျက်စီးဆုံးရှုံးခြင်းကိုပဲရောက်သွားစေတယ်။ဒါကြောင့်အောင်မြင်မှုကိုပဲတက်လှမ်းနေတဲ့မင်းတို့လိုလူငယ်လေးတွေဘဲအရာမဆိုဒေါသကိုရှေ့ထားပြီးဒေါသအလျောက်မလုတ်မိစေဖို့သိတ်တတိထားရမှာဖြစ်တယ်။ဒေါသဟာအမတန်ကြမ်းတမ်းတဲ့လက္ခဏာရှိရဲ့ဒေါသဖြစ်နေသူရဲ့ကိုယ်အမှုရာနှုတ်အမှုရာတွေဟာကြမ်းတမ်းနဲ့ရိုင်းပြပြီးကြောက်ဖို့မတန်ကောင်းနဲ့အလွန်အစိတ်ပြင်းတဲ့မွေပွေးမွေဟောက်တွေလိုပဲဂဲဒုတ်တွေနဲ့ပြစ်ခတ်လိုက်ရင်တရှူရှူတရှဲရှဲတုံ့ပြန်တတ်တယ်လို့ဒေါသကိုလည်းဒီအတိုင်းပဲတုံ့ပြန်တတ်လေရှိတယ်။ဒေါသကိုတို့တွေအတွက်ဘလို့မှကောင်းကျိုးမပေးပဲဆိုးကျိုးသာပေးတယ်။ဒါပေမဲ့ပုထုဇဉ်လူသားတွေဖြစ်တဲ့မင်းတို့တို့တွေဟာဘယ်သူမှဒေါသနဲ့မကင်းနိုင်ကြပါဘူးကွယ်။မကျေနပ်စရာတွေအစင်မပြေစရာတခုခုနဲ့ကြုံတွေ့လိုက်တာနဲ့ဒေါသဟာထောင်းကနေပေါ်လာတတ်တယ်ဒေါသအလျောက်ပြုမှုပြောဆိုလာတတ်ကြတယ်ဒေါသအလျောက်ပြုမှုပြောဆိုတဲ့ကိစ္စမှန်သမျှဟာအယမူသမားတူပြောဆိုသလိုပဲဘာအကျိုးမှထိရောက်မှုမရှိဘူးဒေါသဖြစ်လာတာနဲ့အမျှဘေးကလူကိုထိပါလာတယ်ခိုက်ရန်ဖြစ်ပွားမှုတွေဖြစ်လာတယ်အဲ့ဒီလူအချင်းချင်းခိုက်ရန်ဖြစ်ခြင်းကနေပြဿနာတွေကြီးလာစေတယ်ဒီနေ့တို့တွေကဘာကြီးပေါ်မှာဖြစ်ပြင်းနေတဲ့အကြောင်းတရားတွေတွေးထွက်တန်ယုံမှုတွေစစ်ပွဲကြီးတွေဖြစ်ရခြင်းဟာသူ့ရဲ့ဇင်းမြစ်ကိုလေ့လာရင်ဒေါသဟာအရင်ခံပဲဖြစ်တယ်။ဒီစစ်ပွဲတွေကြောင့်လူပေါင်းများများစွာတေကျေပျက်စီးရတယ်။ဥစ္စာပစ္စည်းဆုံးရှုံးရတယ်။အမတန်ချစ်ခင်တဲ့သူတွေပဲဖြစ်ဖြစ်မိသားစုတွင်ပဲဖြစ်ဖြစ်ပြဿနာတွေကိုဒေါသရှေ့ထားပြီးပြောဆိုလုပ်ကိုင်ကြတာမို့လင်မယားတွေကွဲခဲ့ရတယ်မိသားစုတွေပြိုကွဲရတယ်ဆိုတာမင်းတို့သိကြမှာပါဒါကြောင့်ဒီနေ့တို့တွေဒီကောင်းကျိုးမပေးတဲ့အမျက်ဒေါသကိုဘယ်လိုချုပ်နှိမ်ကြမလဲနိုင်ငံတနိုင်ငံမှာတော့အခန့်တခန့်လှုပ်ထားပြီးပလင်းတွေအများကြီးထောင်ထားပြီးဒေါသထွက်သူကိုကြိုက်တယ်လို့ပလင်းတွေခွဲစီပြီးဒေါသကိုညော့ပါစေတယ်ကိုရီးယားရုပ်ရှင်ကားတွေမှာတော့ခရာအိုကေဆိုကြိုက်တယ်လို့អော်ပြီးဒေါသကိုပြေးစေတာကြည့်မိတွေ့ဘူးတယ်ပျက်စီးရပျက်စီးချောင်းဖြစ်စေတဲ့ဒေါသကိုတို့တွေဘယ်လိုချုပ်ငင်းကြမလဲလိမ္မာတဲ့ယထာမောင်းသူယထာဒိန်ဟာမြ мян သွားနေတဲ့ယထာလမ်းမလွဲအောင်ကောင်းမွန်စွာစောင့်ရှောက်သလိုတို့တွေလည်းတတိပြုပြီးဒေါသကိုချုပ်ထိန်နိုင်ရမယ်ဒီလိုအမျက်ဒေါသကိုချုပ်ထိန်နိုင်ခြင်းဟာအမျက်ဒေါသကိုအောင်နိုင်ခြင်းပဲဖြစ်တယ်အမျက်ဒေါသကိုလျှော့ချပြီးကြီးပွားတိုးတက်မှုကိုရယူရမှာဖြစ်တယ်။ဒါကြောင့်ဒေါသထွက်လာရင်ကိုပြောလိုက်တဲ့စကားကိုလုံးလိုက်တဲ့အလုပ်ကိုအတွက်လည်းအကျိုးမရှိဘူးသူတစ်ပါးအတွက်လည်းအကျိုးမရှိဘူးဆိုပြီးတတိထားဆင်ခြင်ရမယ်။ဒေါသထွက်နေတုန်းမှကိုနှုတ်ကဘာမှမပြောမိဘူးတတိထားရမယ်။ကိုလက်ကလည်းဘာမှမလုံးမိဘူးဘသူကမှမယိုက်မိဘူးတတိပြုရမယ်။တချို့ကဒေါသထွက်ရင်တစ်ကနေတရားအထိကနန်းတွေကိုရေတွက်လိုက်ပါလို့အကြံပြုတယ်။နောက်ထိန်ချုပ်နေတူကတော့သီးခံခြင်းပဲဖြစ်တယ်။ဒေါသကိုဒေါသနဲ့မတုံ့ပြန်ပဲသီးခံပြီးမေတ္တာနဲ့တုံ့ပြန်ဖို့လိုတယ်။ပြောတာပြောရပါတယ်ကွယ်။ဒေါသထွက်ချိန်မှာမေတ္တာနဲ့တုံ့ပြန်မှုဆိုတာကတော့သိမ့်မလွယ်ပါဘူးနော်။ဒါပေမဲ့တို့တွေလက်ကျင့်ယူရမှာပဲဖြစ်တယ်။သီးခံပြီးမေတ္တာထားလိုက်ရင်တော့ဒီဒေါသကိုတို့တွေထိန်ချုပ်နိုင်စွမ်းရှိပြီးဒေါသကိုအောင်နိုင်သူများဖြစ်လာမှာဖြစ်တယ်။အမျက်ထွက်ခြင်းကိုမေတ္တာနဲ့အနိုင်ယူခြင်းဟာသီးခံခြင်းအကြောင်းတရားပဲဖြစ်တယ်။ကြီးမေတို့ခရစ်တော်သားသမီးတွေအတွက်ဒေါသထွက်ခြင်းဟာအမတန်ကြီးလေးတဲ့အဖြစ်ဖြစ်တယ်ဆိုတာသွန်သင်ထားတယ်။သခင်ယေရှုဖျားဟာဒေါသအမျက်မပြေသူလုံးဝလက်မခံနိုင်ပါဘူး။ပုထုဇဉ်လူသားတွေမှဒေါသနဲ့မကင်းနိုင်ဘူးဆိုတာသခင်ယေရှုနားလည်တယ်။ဒါပေမဲ့အမျက်မပြေဘဲနေမွင်စေနဲ့ဆိုတဲ့သွန်သင်မှုကိုဒေါသအမျက်မပွားစေဘဲ အမြန်ချုပ်ငိမ့်တတ်ဖို့တုံ့တင်ထားခြင်းဖြစ်တယ်။အမျက်ဒေါသထွက်ခြင်းကိုစာဒံမာနတိတ်ကြိုက်တယ်။အမျက်ဒေါသအမြန်ဆုံးချုပ်ငိမ့်နိုင်မှသာစာဒံအရေးနှိမ့်သွားစေမှာဖြစ်တယ်ဆိုတာကိုလည်းတမန်တော်ကြီးရှင်ပေါလုကတုံ့တင်ထားတယ်။ရှင်ယာကုပ်ကလည်းခုလိုတုံ့တင်ထားတယ်။အလွယ်တကူစိတ်မဆိုးကြနဲ့လူရဲ့အမျက်ဒေါသဟာဖျားသခင်နှစ်သက်သောမှန်ကန်စွာအသက်ရှင်မှုကိုမပေးနိုင်ဘူးတဲ့။သခင်ယေရှုကလည်းရှင်မသက်ခရစ်ဝင်ကျမ်းထဲမှာခုလိုသွန်သင်ထားပြန်တယ်။လူအသက်ကိုမတတ်ရ၊တတ်ရင်တရားစီရင်ခံရတယ်လို့အမျက်ဒေါသထွက်ခြင်းဟာလည်းလူတတ်သမားလိုပဲတရားစီရင်ခြင်းကိုခံရမှာဖြစ်တယ်။ဖခင်ကိုပူဇော်ဖို့ပူဇော်တကားယူခြင်းမှာတခြားလူကိုစိတ်ဆိုးနေရင်သူလက်မခံနိုင်ဘူး။ဒီလူနဲ့ပြန်လဲပြီးတင်းမြတ်မှုရအောင်ပြုလုပ်ပြီးမှပူဇော်တကားကိုတင်လှဖို့သွန်သင်ထားတယ်။ကိုယ်နှုတ်ကစိတ်ဆိုးတဲ့စကားမကြောတဲ့စကားတွေကိုမထွက်တတ်ဖို့ရှောလမုန်မင်းကြီးကလည်းခုလိုသွန်သင်ထားတယ်။ဖြင်းညင်းသောစကားသည်စိတ်ကိုဖြည့်တတ်၏။ကြံတွန်သောစကားမူကားအမျက်ကိုနှိုးစော်တတ်၏တဲ့။စောစောကကြီးမီပြောခဲ့သလိုပုထုဇဉ်လူသားတွေမှတို့တွေကဒေါသထွက်တတ်ပေမယ့်ဒီဒေါသကိုရှောင်တတ်ရမယ်ချုပ်ငိမ့်နိုင်ဖို့တမာကျန်းစာကအချက်များစွာနဲ့သွန်သင်ထားတယ်။အခုတမာကျန်းစာကအဖြစ်ပျက်ကလေးတစ်ခုအကြောင်းကိုကြီးမီဆက်ပြောပြမယ်။ကာရရှောလူမင်းဟာသူ့ရဲ့ထီးနှံကိုလူမဲ့ဒါဝိဒ်ကိုတိတ်မုံပြီးလိုက်တက်ဖြတ်တယ်။ဒါဝိဒ်ဟာရှောလူရဲ့ဒေါသအမျက်ထွက်မှုကိုရန်ကိုရှောင်ထွက်ပြေးနေပြီးဥမင်လိုင်ကောင်းတစ်ခုမှပုန်းနေရတယ်။တချိန်မှာတော့ဒါဝိဒ်ဟာသူ့ရန်သူရှောလူကိုအိပ်ပျော်နေတာတွေ့တယ်။ကိုယ့်ကိုလိုက်တက်နေတဲ့သူကိုတွေ့တဲ့အခါမှာဒါဝိဒ်ဟာလူသားပေမို့ဘလောက်ဒေါသထွက်ပြီးတတ်ချင်လိုက်မလဲနော်ဒါပေမဲ့ဒါဝိဒ်ဟာသူ့အမျက်ဒေါသကိုချုပ်ထင်းနိုင်ခဲ့တယ်သူတပည့်တွေကရန်သူကိုတတ်ဖို့ပြောပေမဲ့သူဟာထာဝရဘုရားရဲ့ဗိသိက်ခံသူအဖြစ်ဒေါသကိုထင်းကရှောလူဝတ်ထားတဲ့အင်ကြီးဇကိုသာဖြတ်ယူပြီးသူတတ်မယ်ဆိုရင်တတ်လို့ရချောင်းကိုသာပြတ်တခဲ့တယ်ဒါကြောင့်ဒါဝိဟာဒေါသကိုဦးစားမပေးဘဲတခင်ပြားကိုမပြစ်မှားဘဲစောင့်ထိန်နိုင်သူဖြစ်ခဲ့တယ်။ဒါကိုတို့တွေအတူယူရမယ်။တူတူမလေးတို့ဤအစီအစဉ်အစကကြီးမီပြောသလိုပဲဒေါသအမျက်ဟာတို့တွေထွက်တာဘာအကျိုးမှမပေးဘဲဆုပ်ယုပ်စေတယ်။ပျက်စီးစေတာမို့အောင်မြင်ခြင်းကိုသာခြေလှမ်းနေတဲ့မင်းတို့လိုလူငယ်လေးတွေဒေါသထွက်လာရင်ကြီးမီအကြံပြုပေးတဲ့အချက်လေးတွေသတိရပြီးချုပ်ထင်းကြပါ။တမာကျန်းစာသွန်သင်ချက်တွေကိုလည်းနာခံပြီးအမျက်ဒေါသကိုမပွားများစေနိုင်ဖို့ကြိုးစားအားထုတ်ကြပါစို့။လောကကြီးမှာမိမိစိတ်ကိုထိန်းနိုင်ပြီးမိမိစိတ်ကိုထိန်းချုပ်နိုင်ဖို့အရေးကြီးဆုံးပါပဲ။အရင်းခံဖြစ်တဲ့ဒေါသကိုထိန်းချုပ်ပြီးစဉ်စားဆုံးဖြတ်လုပ်ကိုင်ပြောဆိုပြုမှုကြင့်ကြံပြီးဖြောင့်မတ်မှန်ကန်တဲ့လမ်းကိုသာလျှောက်လှမ်းပြီးဘဝသက်တာမှာအောင်မြင်မှုများစွာကိုစုကူးနိုင်ကြသူများဖြစ်ကြပါစေလို့ကြီးမေဆုတောင်းမေတ္တာပို့ရင်ဒီပတ်စီစဉ်ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်